စစ်တပ်ကိုဝေဖန်ထောက်ပြတဲ့တန်ချက်တွေကြောင့်တမ်မတော်အရာရှိတွေကတရားလိုလုပ်ပြီးနိုင်ငံတော်အကြီးအကျယ်ပြဿနာမှုပုံမှန်55ကာဒီနဲ့တရားစွဲလို့ပြီးခဲ့တဲ့လကအလုတ်ကျန်းတဲ့ထောင်တစ်နှစ်စီချခံထားရတဲ့ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ဦးဆောင်လူငယ5ယောက်နဲ့နောက်ထပ်မိန်းကလေးတယောက်စုစုပေါင်း6ယောက်ကိုဒီနေ့မှတခါအဲ့ဒီပုံမှန်နဲ့ပဲအလုတ်ကျန်းတဲ့ထောင်တစ်နှစ်စီချလိုက်ပါလေကိုပိုင်ရဲသူကိုဇေယလွင်ကိုပိုင်ဖြိုးမင်းခေါ်ဒီကိုဇော်လင်းထုတ်ခေါ်ဖိုးသားမတ်ကိခိုင်ထွန်းကိုအောက်တိုဘာလ30ရက်နေ့ကရန်ကုန်တိုင်းမယန်းကုန်းမြို့နယ်တရားရုံးကထောင်ဒဏ်ချမှတ်ခဲ့ပြီးဒီနေ့မှာတော့မတ်စုယရနာမြင့်ဆိုတဲ့အကြောင်းသူပါအမှုထဲမှာပါလာပြီးစုစုပေါင်း6ယောက်ကိုဘူရောင်မြို့နယ်တရားရုံးကထောင်ဒဏ်တစ်နှစ်စီဆင်းလိုက်တာပါဒါကြောင့်ပထမထောင်ချခံထားရတဲ့လူငယ်5ယောက်ကထောင်နှစ်နှစ်စီဖြစ်သွားပြီးဒီနေ့မှာထပ်တိုးလာတဲ့မိန်းကလေးကထောင်တစ်နှစ်ဖြစ်သွားပါတယ်နောက်ထပ်လည်း66ကာဒီနဲ့ရော55ကာဒီနဲ့ပါတရားစွဲခံထားရတဲ့အမှု6မှုရှိသေးတယ်လို့တရားစွဲထောင်ချခံရတဲ့လူငယ်တွေကကိုပိုင်ရဲသူကဒီကနေ့တရားရုံးအချုပ်ရောက်နေတဲ့အချိန်တုန်းက RFA ကိုပြောပါတယ်။မဆလတပါတီအာဏာရှင်ခေတ်ကဆိုရင်တန်ကြပ်မှာအစိုးရနဲ့အာဏာပိုင်တွေကိုဝေဖန်တာပါရင်စင်စာဖြတ်တာဆက်ပြီးတန်ကြပ်ထိုးခွင့်မပြုတာဒါမှမဟုတ်ကြံတွင်ခဏဖမ်းချုပ်ထားလိုက်တာမျိုးသာရှိခဲ့ပါတယ်။အခုတော့တန်ကြပ်နဲ့ဝေဖန်တာကိုအမှုပေါင်းများစွာဆွဲပြီးတမှုချင်းအလိုက်တီးခြားထောင်ဒဏ်တွေချမှတ်နေတာတွေ့ရပါတယ်။လောက်ရတစ်ခုတည်းအတွက်ကိုနေရာအမျိုးမျိုးကနေပုံမှန်အမျိုးမျိုးနဲ့အလီလီထောင်ချတဲ့လောက်ရမဖြစ်သင့်ဘူးလို့ကိုပိုင်ရဲသူကပြောပါတယ်။
ဒီမတခုကိုစစ်တပ်တခုပေးခွင့်မရှိဘူး။ဒါနဲ့ကျွန်တော်ပုံမှန်55ကာကြီးနဲ့စစ်တပ်တခုချပြီးသွားပြီ။အဲ့ဒီဟာကပဲ66ကာကြီးနဲ့ဆက်ပြီးဆက်သွဲထားတယ်။ဘာသာလည်းတရားဥပဒေကလည်းမဖြစ်သင့်ဘူး။ဒါလက်ရှိစစ်တပ်ရဲ့နိုင်ငံရေးဥပဒေကိုအသုံးချပြီးကျွန်တော်တို့ဖိနှိပ်နေရတာလေ။ဒါလက်ရှိကြုံနေရ
။ဒါကြောင့်အာဏာရှိအဖွဲ့အစည်းတွေကိုတန်ကြပ်ထိုးပြီးဝေဖန်ထောက်ပြလို့နှစ်ရှည်ထောင်ချခံရတာဟာဒီဖြစ်ရပ်ကပထမဆုံးလို့ဖြစ်နေပါပြီ။တန်ကြပ်အဖွဲ့တွေကမဖြစ်နိုင်တဲ့တရားစွဲတာမျိုးတွေခံနေရတယ်။ဒီလောက်ရဟာလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကိုတဲကြီးမဲကြီးတိုက်ခိုက်နေတဲ့လက္ခဏာဖြစ်တဲ့စစ်တပ်ဟာအခုလိုပါရမီရှိတဲ့လူငယ်တွေကိုစံပြအနေနဲ့အရေးယူပြနေတယ်လို့ Amnesty International လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာ권အဖွဲ့ရဲ့အရှိတောင်အာရှဆိုင်ရာညွှန်ကြားမှု Nicholas Becklin ကဒီကနေ့ပြောပါတယ်။အခုလိုစစ်တပ်ကတရားစွဲနေတဲ့အချိန်မှာတစ်ဖက်မှာလွတ်တော်တဲ့နေရာအများဆုံးရတာတဲ့ NLD ပါတီအနေနဲ့ဒီလိုတရားစွဲဖို့အသုံးပြုခွင့်ရနေတဲ့ဖိနှိပ်တဲ့ဥပဒေတွေကိုမဖြတ်သိမ်းနိုင်သေးဘူးလို့ဤအဖွဲ့ကထောက်ပြလိုက်တယ်လို့လွတ်တော်အနေနဲ့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ဘက်ကရက်တီဖို့အချိန်ရောက်ပြီလို့ပြောလိုက်ပါတယ်။ဒါနဲ့ပတ်သက်လို့လွတ်တော်ကိုယ်စားလှယ်လက်ဖြင့်ဝါရင်ရှင်းနေတဦးလည်းဖြစ်တဲ့ဦးအောင်သိန်းကတော့အခုအမိန့်တွေကိုအယူခံရုံးနေမှာပြင်ဆင်ခွင့်ရှိသေးတာကြောင့်အပိသက်ဖြစ်တယ်လို့မှတ်ယူလို့မရနိုင်သေးဘူးလို့ဆိုပါတယ်။အဲ့ဒီပြင်ဤအဖွဲ့ကပြောတဲ့ဥပဒေတွေပြင်ဖို့ဖြတ်ဖို့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လည်းဦးအောင်သိန်းက
ဖြတ်ပြင်ဖြတ်တဲ့ဥပဒေရှင်လည်းကျွန်တော်ဖြတ်ပြစ်တာတွေရှိနေပါတယ်။မဲရမှာမဟုတ်ပဲနဲ့ဒါမဲ့သဘောသဘာဝချင်းမတူညီတဲ့အခြေရက်တွေဟာရှိရဲ့အခါကျတော့ဥပဒေတစ်ခုဟာကြံထမ်းဖို့ဟာဆက်ပြင်းနဲ့တည်ဖြစ်ဖို့ဟာလွယ်တယ်ပေါ့နော်အဲ့တော့ဒီလိုရုံတူကိုအဲ့လိုထောင်ချလိုက်ရုံနဲ့ဒီဥပဒေတစ်ခုလုံးကိုဖြတ်ပြရမယ်ဆိုတော့တတ်မှတ်မယ်ဆိုရင်တော့ကျွန်တော်တို့ဟာတရားဥပဒေစိုးမိုးရေးလမ်းကြောင်းပေါ်မှာဘောင်းနိုင်ကိုဆက်ခဲရတော့တွေ့မှာပဲ
ဘယ်လိုပဲဖြစ်ဖြစ် freedom of expression လို့ခေါ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုနိုင်ငံသားတိုင်းရပိုင်권ရှိတယ်လို့အခြေခံဥပဒေမှာထည့်ထားပေမဲ့တည်ဆဲဥပဒေချို့ကအဲ့ဒီရပိုင်권ကိုပြန်ဖြတ်တယ်လို့ဖြစ်နေတာတွေရှိတယ်လို့လည်းဥပဒေပညာရှင်တွေကထောက်ပြနေတာရှိပါတယ်။အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့မြန်မာပြည်မှာတော့အခုလိုအငင်းပွားစရာဥပဒေတွေဘယ်တော့ဖြတ်သိမ်းနိုင်မလဲဆိုတာဘယ်သူမှတိကျကြမပြောနိုင်သေးတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။